င်းမှာရှိနေတဲ့တရားမဝင်တဲ့အလို့သမားတွေအဖမ်းခံတဲ့နဲ့ပတ်သက်ပြီးတော့ဒီတန်ယုံနဲ့ဘလို့များပူပေါင်းဆောင်ရွက်နေကြလဲရှင
်ကျွန်တော်တို့လက်ရှိနေတဲ့အခါနဲ့ပတ်သက်ပြီးတော့တာဝန်ရှိလူတယောက်ကကျွန်တော်တို့ရုံးဆက်ပြီးတော့ဒါအချိန်ပြူစာပေါ်သူတို့လူသမားဝင်ထဏာကိုပေးပို့ဖို့တော့ပြောထားတယ်ကျွန်တော်တို့အနေနဲ့တော့ခုလောဆယ်တော့ရေးပြီးကစားပဲရှိသေးတော့မပို့တော့မပို့ရသေးဘူးဗျာဒီညနေလောက်တော့လည်းပို့ပြမယ်ထင်တယ
်ဘယ်အချက်တွေများအဓိကအကြံပြုထားလဲရှင်
ဟုတ်အဓိကတော့ကျွန်တော်တို့ကလေဒီမြန်မာအစိုးရအနေနဲ့ကဒါထဲထဲဝင်တိတိတစ်ချက်ဒီအခုလက်ရှိဖြစ်နေတဲ့အခြေအနေမှာပါရမယ်ပေါ့ဆိုလိုချင်တာကတော့ဟိုတကယ်လို့ဖမ်းဆီးမှုတွေတကယ်လို့သူတို့ဆက်လုပ်မယ်ဆိုလဲထိုင်းစိုးရနဲ့တရားဝင်ညှိပြီးတော့ဖမ်းမဲ့အတူတူကျွန်တော်တို့လိုက်ပြီးတော့ပေါ့နော်ကျွန်တော်တို့ထိုင်းမှာရှိတဲ့အရပ်ပဲအဖွဲ့စည်းတွေရောလူပုဂ္ဂိုလ်တွေကလည်းကျွန်တော်တို့လည်းဒီအလို့သမားတွေရှိတဲ့နေရာတွေကျွန်တော်သိတယ်သူတို့ပြောင်းကျင်လဲဆိုလို့ရှိရင်ကျွန်တော်တို့ကတေချာဆိုင်တကြပြန်ပို့ပေးတဲ့ဟာမျိုးပေါ့ဟိုနောက်တစ်ခုကတော့ဒီသူတို့နေဆက်ကိုရောက်လို့ရှိရင်လဲကျွန်တော်မြန်မာစိုးရအနေနဲ့ထိုင်းတိုင်းနိုင်ငံမှာပြန်လို့မဲ့အလို့သမားတွေကိုအမြန်ဆုံးတော့လက်မှတ်တွေရအောင်လုပ်ပေးတဲ့ဆိုတဲ့အကြောင်းလေးအဲ့ဒါလေးတော့အဓိကပါပါပါလက်ရှိလူမျိုးအခြေအနေကျွန်တော်တို့ဆိုရင်လည်းကအခုဆိုလို့ချင်းတချို့လူသမားတွေကအလိုတော်တဲ့တောင်းတွေမှာပုံအောင်နေရတဲ့မျိုးတွေရှိတယ်ဒါကျွန်တော်တို့အတွေ့အကြုံကအဲ့လိုမျိုးပုံအောင်နေကြရတဲ့ဆိုလို့ချင်းကျွန်တော်တို့နောက်ဆက်တွဲမလိုလားအားတဲ့ပြဿနာတွေကဒါဆက်တိုက်ဖြစ်လာမှာကျွန်တော်ဆိုရင်တယ်ဆိုတော့ဒါကြောင့်မလို့ဒီပြန်မယ်ဆိုလဲတရားဝင်ပြန်လို့ရအောင်ဆိုတာအနေနဲ့ထိုင်းဆိုတာကိုမြေတားရခံပြီးတော့ညှိပြီးတော့ပြန်ပို့တဲ့နယ်လို့ကျွန်တော်ကထင်တယ
်ဟုတ်မလိုလားအားတဲ့ပြဿနာတွေဆိုတာလေပေါ့ဦးထူးကြီးရဲ့အတွေ့အကြုံရဆိုဘာတွေဖြစ်ခဲ့တာမျိုးတွေရှိလို့လဲရှင်
ဒီတကံထိုင်းနေနဲ့ရောဖြစ်ဖြစ်တခြားကျွန်တော်တို့မြန်မာရွှေတောင်းလို့တမားချင်းချင်းပဲဖြစ်ဖြစ်အဓိကအားဖြင့်ကျွန်တော်တို့အမျိုးသမီးတွေအတွက်ကျွန်တော်ဆိုရည်နေအဲ့ဒီအချိန်မှာကျွန်တော်တို့ရင်သွားတွေးခဲ့ရတယ်ဟာဟိုအမျိုးသမီးငယ်တွေအဲ့လိုဆော်ကားခံရတဲ့ဟာမျိုးတို့နောက်တစ်ခုပြင်းလွှိုင်းတဲ့ချိန်အချိန်မှာဆိုလူရဲခံရတာမျိုးတွေဒါမျိုးတွေကကျွန်တော်တို့ခဏခဏကြုံရတာဒါကြောင့်မလို့အဲ့ကိစ္စတွေမဖြစ်အောင်လို့ပေါ့နော်ဒါအခုတည်းကကြိုပြီးတော့အစိုးရအနေနဲ့ဒါပူးပေါင်းဆောင်ရွက်တင်တယ်လို့ကျွန်တော်ထင်တယ
်အန်ကယ်တော့ဒီအကြံပြုလွှာကိုကြတော့ဘယ်ဌာနကိုတင်သွားမှာလဲရှင်
လောလောဆယ်ကတော့သူတို့ကတော့အလုသမားဝန်ကြီးဌာနတောင်းတော့အလုသမားဝန်ကြီးဌာနကိုတော့ကျွန်တော်တို့ကဥတီပေးရပေးရမှာပေါ့လေဒါပေမဲ့ကျွန်တော်တို့စဉ်းစားထားတာတော့အဓိကတော့မြန်မာနိုင်ငံရေးအခြေအနေအစိုးရရဲ့အခြေအနေကတော့ကျွန်တော်တို့ဒီနိုင်ငံတော်အတိုင်ပင်ခံပို့လုပ်ပိုင်ခွင့်များရှိမှာပေါ့ဆိုတော့နိုင်ငံတော်အတိုင်ပင်ခံကိုလည်းကျွန်တော်တို့ကတင်မယ်ကောက်ကွေးဝန်ကြီးအထိကိုကျွန်တော်တို့ကအဲ့လိုမျိုးစာတော့မိတ်တူတွေပေးဖို့တော့အစီအစဉ်ရှိပါတယ်နောက်တစ်ခုကပြည်သေးကြီးအဆပ်ပေါ့လေအကုန်လုံးကတော့လည်းတစုံတရာနဲ့သူကပတ်သက်မယ်ပေါ့သူတို့ကိုလုံနိုင်တဲ့အပိုင်းနေပြီးတော့ဝိုင်းလုံးကြလို့ရှိရင်တော့ဒါမြန်မာလူ့သမားတွေအတွက်တော့အများကြီးအကျိုးရှိနိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဗ
ျအခုပြန်နေကြတဲ့တွေမြန်မာလူ့သမားတွေကြတော့လမ်းမှာဖမ်းဆီးခံရတာမျိုးတွေရှိနေသေးလားရှင
်တချို့ကတော့နှစ်ပိုင်းပေါ့တချို့ကျတော့ကိုယ့်အကူထိုင်းရနေပြီးတော့ဖမ်းပို့တယ်ဆိုတော့ဒါကတော့လမ်းမှာတော့ဖမ်းဆီးမရှိတော့ပေါ့သူတို့ကဟိုနယ်စပ်ကိုတိုက်ရိုက်ပို့တာမျိုးတွေရှိတယ်တချို့ကြတော့ကိုယ့်ကိုပွဲစားကိုငှားပြီးတော့ပြန်ထိုင်းတာရှိထိုင်းမှာရှိနေတဲ့မြန်မာနဲ့ထိုင်းပွဲစားတွေကိုသူတို့ဆက်သွယ်ပြီးတော့ပြန်တဲ့လူတွေလည်းရှိတယ်ဆိုတော့တချို့ခုလောလောဆယ်တော့အဲ့ဒီမျိုးလမ်းမှာဖမ်းဆီးခံရတာမျိုးတွေတော့လောလောဆယ်တော့မကြားသေးပါဘူးဗျအခုကကျွန်တော်တို့နောက်ထပ်သူတို့ရဲ့ဥပဒေအစ်စ်ပေါ့ကျွန်တော်တို့ဂျွန်လ20ရက်နေ့ကပြဋ္ဌာန်းထားတယ်ဒါပေမဲ့အဲ့ဒါပြဋ္ဌာန်းပြီးတော့ကျွန်တော်ရပ်ပိုင်းတင်းမှာပဲဒီဖမ်းဆီးတွေလုပ်တယ်ဒါပေမဲ့အစောပြောတဲ့ဗန်နေနောက်ဆုံးအထိဖမ်းမယ်ပြုမယ်ဆိုတာမျိုးတော့မပြောထားဘူးအဲ့ဒါကြောင့်မို့ကျွန်တော်ကပို့ဆိုးရင်လေဒါကြောင့်မို့ညီမဆိုးရအနေနဲ့ကဒီချိန်မှာကျွန်တော်ဆိုလိုချင်တာကပြည်တော်စုဆိုးရပေါ့ဘာဖြစ်လို့ဒီလောက်ကြီးဖြစ်နေတဲ့ကိစ္စမျိုးတွေကိုဘာလို့အဲ့လိုမျိုးရင်ငုံနှုတ်ပိတ်တယ်လို့မျိုးဖြစ်နေကြလဲပေါ့လေဆိုလိုချင်တာကအမှန်ဆိုအစိုးရအနေနဲ့ကြိုးတင်တာကဟိုဖမ်းမယ်ဆိုရင်တော့မကျွန်တော်တို့တူနဲ့ပူပေါင်းပြီးတော့ပေါ့နော်ပြန်ခိုင်းပါမယ်လေအဲ့အတွက်ဟိုတပတ်တန်ဒီ၁၀ရက်တန်ဒီ၂ပတ်တန်ဒီအချိန်ပေးပါအစိုးရအနေနဲ့လည်းဝိုင်းပြီးတော့ပူပေါင်းဆောင်ရမယ်ထိုင်းအစိုးရကိုဆိုလိုချင်ထိုင်းအစိုးရကဒါတမျိုးပြန်စဉ်းစားနိုင်တယ်နောက်တစ်ခုကလည်းသူတို့ဒီပါလက်မှတ်မရှိလို့ပါဆိုမှကျွန်တော်တို့အလုပ်သမားတွေအနေနဲ့ပူပြဿနာတက်တာကလူပွဲစားကိုဘာမှကြီးပြန်မထန့်ခါရသေးတယ်ဆိုတော့သူတို့ရဲ့ကုန်ကျစရိတ်တွေလည်းအများကြီးရှိတယ်ဒါကြောင့်မလို့ဒီအခုလိုမျိုးထိုင်းအစိုးရအနေနဲ့သူတို့ရဲ့မူဝါဒရေးရကိုအကောင့်တွေပေါ်တဲ့ချိန်မှာကျွန်တော်တို့ပူပေါင်းဆောင်ရွက်နိုင်တာကတော့ဒါကျွန်တော်တို့မြန်မာအစိုးရပဲရှိပါတယ်ကျွန်တော်အစိုးရမဟုတ်တဲ့အဖွဲ့အစည်းအနေနဲ့ကတော့အကြံပေးရုံနဲ့ကြံတဲ့လူသားချင်းစာနာတဲ့ကူညီမှုလေးတွေပဲဝိုင်းလုပ်ပေးနိုင်တဲ့အဆင့်ပဲရှိပါတယ်ဒီကမူဝါဒရေးရကိစ္စဖြစ်တော့ဒါကျွန်တော်တို့မြန်မာအစိုးရမှာပူတာဝန်ရှိရလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဦးထွေးချစ်အခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါရှင်